ဂျပန်မှာရောက်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့ကျိုတိုမြို့ကအသေးစားရေအားလျှက်စစ်ဆက်ရုံတစ်ခုစီတွားရောက်ကြည့်ရှုခဲ့ပါတယ်။တနင်္လာနေ့မှာတော့ကျိုတိုမြို့နယ်ပတ်ဝန်းကျင်ဒေသတွေမှာရှိကြတဲ့ဂျပန်ရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံဖို့ရှိပြီးနောက်ရက်တွေမှာလည်းဂျပန်လွှတ်တော်ခေါင်းဆောင်တွေအစိုးရအဖွဲ့ထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဖို့အစီအစဉ်ရှိပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်နောက်ဆက်တွဲသိထားရသမျှကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
ဆယ်စုနှစ်သုံးခုနီးပါးကြာကာလအတွင်းဂျပန်နိုင်ငံပထမဆုံးခီးစဉ်ဖြစ်ရောက်နေတဲ့ဒေါက်အောင်ဆန်းစုကြည်ဟာဧပြီလ13ရက်နေ့ကတိုကျိုမြို့မှာမြန်မာမိသားစုတွေနဲ့တွေ့ဆုံခဲ့ပြီးနောက်တစ်ရက်ဧပြီလ14ရက်တနင်္ဂနွေနေ့မှာကျိုတိုမြို့စီသွားရောက်တာဖြစ်ပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်ဒုတိယနေ့အစီအစဉ်နဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေဂျပန်ဌာနခွဲကတာဝန်ရှိသူတူဦးဖြစ်တဲ့ကိုတန့်စင်ဦးကပြောပြပါဗျာ။
ဒီအားဆုံးပြီတော့သုံးပြီတော့ဒေသဆက်စစ်လုပ်ဆောင်ပါအဲ့ဒါလေးတစ်ချက်သွားကြည့်ပါရယ်နေကဘုန်းကြီးကျောင်းကသူမိတ်ဆွေဖိတ်တယ်ဘုန်းကြီးကျောင်းသွားတယ်ညသူမိတ်ဆွေမှာအိပ်ပါမယ်
တောက်ကြနေကတူချိုမျိုးတော်မှာမြန်မာမိသားစုတွေနဲ့တွေ့ဆုံချိန်တွင်မြန်မာနိုင်ငံရဲ့ကိစ္စရပ်ပေါင်းစုံနဲ့ပတ်သက်လို့မေးမြန်းတာတွေကိုဒေါက်အောင်ဆန်းစုကြည်ကဖြေကြားခဲ့တဲ့အထက်မှာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးကိစ္စနဲ့2015ရွေးကောက်ပွဲကိစ္စတွေလည်းပါဝင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေဟာတိုင်းရင်းသားအားလုံးလက်ခံနိုင်တဲ့အခြေခံဥပဒေဖြစ်ဖို့လိုပြီးရေးဆွဲသူတွေဟာလည်းတိုင်းရင်းသားအားလုံးကယုံကြည်စိတ်ချပြီးတော့လေးစားတဲ့ပုံကိုယ်တွေပါဝင်မှသာပြည်တော်စုစစ်စစ်ကိုထူထောင်နိုင်မယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောခဲ့ပါတယ်။ဒီအခြေခံဥပဒေပြင်ဆင်ရေးဆွဲရေးကိစ္စကို2015မတိုင်ခင်လုံးမှပိုကောင်းလိမ့်မယ်လို့သူထင်တဲ့အကြောင်းပြောခဲ့တယ်လို့2015ရွေးကောက်ပွဲလွတ်လပ်တရားမျှတပါမလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့သူ့အမြင်ကိုလည်းပြောခဲ့ပါတယ်။ဂျပန်ဆူရရဲ့ဖိတ်ကြားချက်နဲ့ရောက်နေတဲ့ဒေါက်အောင်ဆန်းစုကြည်ရဲ့ခီးစဉ်ပေါ်ဂျပန်နိုင်ငံသားတွေကိုယ်တိုင်စိတ်ဝင်တစားရှိနေကြတယ်လို့ကိုတန့်စင်ဦးကပြောပါတယ်
မနေ့ကလို့လေမြန်မာပွဲမှာဆိုတော့ဂျပန်လူမျိုးတော်တော်များတက်ရောက်ပါတယ်။နောက်ပြီးတော့ဒီနေ့ဥမာရေရလက်ဆက်သွားကြည့်တယ်ဆိုလဲတွေ့တဲ့ဂျပန်တိုင်းကဟာလာဒေါက်ဆာဆူဂျီကိုတွေ့တယ်နဲ့ချစ်ချင်းပဲဟာလာဝိုင်းပြီးတော့တက်မွန်ရေးကြတာမျိုးဝိုင်းမဲ့နှုတ်ဆက်တာမျိုးအဲ့လိုမျိုးတွေ့ပါတယ်။အဲ့တော့ဒါကြီးညာစိတ်ဝင်စားတယ်။နောက်ပြီးတော့ဂျပန် TV မှာလည်းသူ့ရဲ့သတင်းကိုသတင်းမှာပေါ့လေ။ရောက်ရှိကြအောင်ပါမမီးသားတွေ့ချင်ပြတယ်ကြာစိတ်ဝင်စားမှုတော့တော်တော်မြင့်တယ်လို့ထင်ပါတယ်။
ဧပြီလ15ရက်တနင်္လာနေ့မှာတော့ကျူတိုမြို့နယ်ပတ်ဝန်းကျင်ဒေသတွေကမြန်မာမိသားစုတွေနဲ့ဒေါက်အောင်ဆန်းစုကြည်တွေ့ဆုံမှာဖြစ်ပါတယ်။ဒါ့အပြင် 1980 ပြည်လွန်ကဧပညာရှင်ဖြစ်တဲ့တနစ်ကြာတာဝန်ထမ်းဆောင်ခဲ့မှုတဲ့ကျူတိုတက္ကသိုလ်နဲ့ရူခိုကုတက္ကသိုလ်တွေမှာမင်ကွန်းပြောဖို့ရှိပါတယ်။ကျူတိုတက္ကသိုလ်ကဒေါက်အောင်ဆန်းစုကြည်ကိုဂုံလူဆောင်ဘွဲ့ပေးမှဖြစ်တယ်လို့ရူခိုကုတက္ကသိုလ်ကလည်းဂုံလူဆောင်ပါရဂူဘွဲ့ပေးရမှာဖြစ်ပါတယ်။ဧပြီလ16ရက်နေ့မှာဂျပန်အထက်လွှတ်တော်ဥက္ကဋ္ဌအပါအဝင်လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံမှုစီစဉ်ထားပြီးအဲဒီနောက်ဂျပန်နိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ဆုံမဲ့အစီအစဉ်လည်းရှိပါတယ်။ဧပြီလ18ရက်နေ့ကျရင်တိုကျိုတက္ကသိုလ်မှာမိန့်ခွန်းပြောပြီးတဲ့နောက်ဧပြီလ18ရက်နေ့မှာဂျပန်အောက်လွှတ်တော်စီသွားရောက်လည်ပတ်ပြီးအောက်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံမှာပဲ။အဲဒီတည့်ရက်ထဲမှာပဲဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့လည်းတွေ့ဆုံမှုအစီအစဉ်ရှိပါတယ်။ဧပြီလ19ရက်တောက်ကြနေ့မှာတော့ဒေါက်ဆန်းစုကြည်ဟာဂျပန်နိုင်ငံကနေပြန်လည်ထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ။